21ရက်9လ2008ခုနှစ်ကျမတို့ဒီကကျော်ဒုတိယဆင့်ရုပ်ပိုင်းမှာရူပကလပပိုင်းရူပကလပကပိုင်းမှာစာမျက်နှာ115ကလစီဆိုတဲ့ကဏ္ဍအထိပြီးသွားပြီပေါ့နော်ပြီးသွားပြီဆိုတော့ဒီကနေ့စမှာသက္ခုသတ္တကကလဟုဆိုရခြင်းအဲ့တော့အခုကျမတို့ကြည့်အောင်သက္ခုသတ္တကကလလို့ဆိုရခြင်းဆိုတာဘယ်ကွင်ကနေပြောလဲဆိုရင်ကမ္မဇကလ6စီးကမ္မဇကလ6စီးမှာဇီဝိတနဝကကလက3စီးပြီးရင်သက္ခုသတ္တကသောတာသတ္တကဆိုတဲ့သတ္တကကလက6စီးပါမယ်အဲ့ဒီမှာသက္ခုသတ္တကကလလို့ဆိုရခြင်းဆိုတာကိုလေးလာလိုက်ရင်ကျန်တဲ့သောတာဃာနဇေဝါကာယအကုန်လုံးဒီတိုင်းသွားလိမ့်မယ်အဲ့ဒါကကမ္မဇကလက်ထဲရသွားတယ်နောက်တစ်ခါစိတ်တဇကလက်က6စီးစိတ်တဇကလက်6စီးတဲကအောက်တစ်ခုဝစီဝိညာတိဒတကလို့ဆိုရခြင်းဒီကဏ္ဍကအဲ့စိတ်တဇကလက်6စီးကနေပြောထားခြင်းဖြစ်တယ်เนาะကဲအဲ့တော့အခုကျမတို့စကြည့်အောင်သက္ခုဒတကကလက်လို့ဆိုရခြင်းနဲ့ပတ်သက်ပြီးကြည့်အောင်သက္ခုဒတကကလက်လို့ဆိုရခြင်းမှာဘာကြောင့်လဲသက္ခုသီတာအခြားသောကလက်များနှင့်မဆက်ဆံသောကြောင့်၎င်းအဲ့ဒီမှာသက္ခုသီတာအခြားသောကလက်များနှင့်မဆက်ဆံဆိုတာဘာကိုပြောတာလဲသောတာဃာနဇိဝါကာယရီနဲ့မဆက်ဆံဘူးသက္ခုကသူ့နေရာမှာပဲသူရှိတယ်ဒါဟုတ်တစ်ချက်နောက်တစ်ခုကပြောရင်ထင်ရှားသောအမှန်အသာဖြစ်သောကြောင့်သက္ခုလို့ပြောရင်ကျန်တာရီနဲ့မရောတော့ဘူးအဲ့တော့သက္ခုသည်အခြားထင်ရှားတဲ့အမှန်အသားလည်းဖြစ်တယ်နံပါတ်3ချက်နေနဲ့ပြထန်းထားလို့ရတဲ့ဒါကြောင့်သက္ခုနဲ့သာမှတ်၍သက္ခုဒတကကလဟုဆိုရသည်ထို့နည်းတူစွာသောတကြရင်လေသောတသီတာဃာနသီတာဇိမဝသီတာထည့်ဆိုသွားယူမယ်ဟုတ်ပြီနော်ကဲနောက်တစ်ခုကျမတို့စိတ်တဇကလ6စီးကိုကျမတို့ရေတွက်ကြည့်ရင်ကျမတို့အောက်ဤနေဘောကယုတ်ရှိသည်တိကျရှိတဲ့အတွေ့သုတ်ထက်တကကလကတစီနောက်တစ်ခုသတ္တကာယဝိညာတိနဝကကလကတစီကျမတို့ပြီးဒီမှာမှာတော့သတ္တဝစီဝိညာတ်ကိုပြောရင်သတ္တပါထည့်လိုက်တယ်သတ္တဝစီဝိညာတိဓတကကလကဒီကလက်3စီးကိုမူတည်ပြီးလဟုတာထည့်သွားတယ်အဲ့တော့အခုကျမတို့တီကာမှာကြတော့ဝစီဝိညာတိဓတကလို့ပဲဆိုမယ်တဲ့တတဝစီဝိညာတိလို့ဓတကလို့မဆိုတာဘာကြောင့်လဲအခုဒါကိုကြည့်မယ်အဲ့ဒါဒီ1990မှာမေးသွားတယ်ဝစီဝိညာတိတတယုံနဲ့ကင်း၍မဖြစ်နိုင်သည့်အတွေ့ဒေဝအနေနဲ့ပြောရင်အဘိဓမ္မာရောကတော့အာဝိနေဘောကယုတ်ရှိဟလာရှိသည်တိကျနေတော့သုတ်ထတကကလပ်ပြီးစိတ်တစဧကံကနှစ်ခုရှိတယ်ကာယဝိညာဉ်နဲ့ဝစီဝိညာဉ်ကိုကလပ်ဖွဲ့ကြမယ်ဆိုရင်အာဝိနေဘောကယုတ်ကရှိကာယဝိညာဉ်ယုတ်ကကြည့်ပေါင်းလိုက်လို့ရှိရင်ဟလာကာယဝိညာဉ်တိဇတကကလပ်နောက်တစ်ခါဝစီဝိညာဉ်အလှည့်လာပြီဝစီဝိညာဉ်ကြလို့ရှိရင်အာဝိနေဘောကယုတ်ရှိဝစီဝိညာဉ်ယုတ်ကြည့်လို့ဆိုလို့မရဘူးသတ္တမပါဘဲနဲ့ဝစီဝိညာဉ်ပြောလို့မရတဲ့အတွက်အဝိနေဘောကယုတ်ရှိသတ္တယုတ်တိဝစီဝိညာဉ်ယုတ်တိဆိုပေါင်းလိုက်တော့သတ္တဝစီဝိညာဉ်တိဆိုရေတွက်လိုက်တော့10ခုဖြစ်သွားတော့ဒသကကလတ်တဲ့အခုဒီကမှာကြတော့ဘိဓမာကြတော့သင်္ကာသဆိုတော့ပါတဲ့ကလတ်ကိုကလတ်ဖွဲ့တာတွေကိုသင်တဲ့အခါမှာပါတဲ့ယုတ်တွေဒီဘာလဲဆိုတာသိထားရမယ်သိထားမှကလတ်ဖွဲ့လို့ရတယ်နားလည်ပြီနော်ဒါကြောင့်အခုကြတော့ဒီကရောက်လာပြီဆိုတဲ့အခါကျတော့ကျမတို့ကအောင်းဝိနေဘောကယုတ်ရှိပြီးဝစီဝိညာဉ်ကိုကလပ်ဖွဲ့ရမယ်ဆိုရင်ဝစီဝိညာဉ်သည်ကလပ်ဖွဲ့တဲ့အခါမှာအောင်းဝိနေဘောကယုတ်ရှိကအမာခံကံယဝိညာဉ်လိုယူပဲနေလို့မရအောင်တတ္ထယုတ်ကပါရမယ်ဒါကြောင့်ဝစီဝိညာဉ်လိုပြောရင်တတ္ထယုတ်သည်မပါမနေပါရမယ်ဝစီဝိညာဉ်လိုဆိုလိုက်ခြင်းအပြင်တတ္ထယုတ်ကိုသိမ့်ယူပြီးသားဖြစ်တဲ့အတွေ့အကြုံဝစီဝိညာဉ်ဘိဓမာရောကလိုတတ္ထဝစီဝိညာဉ်တိဓတကလိုမဆိုတော့ဘူးဒီကမှာတော့အဲ့ဒါကိုပဲဝစီဝိညာဉ်တိတတ္ထဓတကလိုကျမတို့တော့ကတတ္ထဝစီဝိညာဉ်တိဓတကအခုဒီကကြတော့ဝစီဝိညာဉ်တိတတ္ထဓတကလိုယူရထားတယ်
အဲ့ဒီလိုလေခေါ်ဆရာမလိုတော့ဘဲနဲ့ဝစီဝိညာပါပြီဟဲ့ဆိုရင်တတပါပြီးသားအဲ့ဒီပါတဲ့တတကလည်းတတရုပ်ဆိုတာဒွိစာရုပ်ဟုတ်လားစိတ်ကြောင့်လည်းဖြစ်တယ်ကုသိုလ်ကြောင့်လည်းဖြစ်တဲ့နေရာမှာအခုဥစ္စာစိတ်တစ္ဆကလက်အကြောင်းပြောတဲ့အတွက်ကြောင့်အဲ့ဒီမှာပါတဲ့အတန်ဒီစိတ်ကြောင့်ဖြစ်တဲ့စိတ်တစ္ဆတတပဲဟောအန်ဒါစတူသိထားမယ်ဒါကြောင့်အဝိနေဘောကရုပ်ရှိဝစီဝိညာရုပ်ကိုကလက်ဖွဲ့ပြပါလို့ပြောရင်အဝိနေဘောကရုပ်ရှိတတရုပ်ဒီဝစီဝိညာရုပ်ဒီပေါင်းလိုက်လို့ရှင်၁၀ပါးကိုရိုးရိုးပဲဝစီဝိညာကလက်ဖွဲ့တဲ့အတွဲဝစီဝိညာဒီဓာတ်တကကလက်လို့ပဲရေးမယ်တဲ့တတကိုအထူးပြုမရေးတော့ဘူးတဲ့နားလည်ပြီနော်အဲ့ဒါလေးကိုသူဆိုတာအဲ့ဒါဒီ1990မှာမေးသွားပြီ